အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြည့်ရှင်ရေးရည်ရွယ်တဲ့73ချိန်မြောက်ဆွေးနွေးပွဲကိုတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟေးဦးဆောင်မယ်လို့တရုတ်ဘက်ကပြောပါတယ်။တရုတ်အမျိုးသားနှင့်အလှည့်ရအပြီးအောက်တိုဘာလ9ရက်နေ့နောက်ပိုင်းအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမှာတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးပွဲလုပ်ဖို့ရှိပြီးတရုတ်ဒုတိယဝန်ကြီးချုပ်ဝါရှင်တန်ကိုတွားရောက်မှာဖြစ်တယ်လို့ကုန်သွယ်ရေးဒုတိယဝန်ကြီးဝမ်ရှုဝမ်ကတင်းငွေနေနေမှာပြောဆိုတာဖြစ်ပါတယ်။တရုတ်ရဲ့ရည်တည်ချက်ကတော့နှစ်နိုင်ငံကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုနဲ့အကျိုးစီးပွားတွေကိုအခြေခံပြီးဖြည့်ရှင်းချက်ရှာရမှာဖြစ်တယ်လို့လည်းကုန်သွယ်ရေးဒုဝန်ကြီးကပြောပါတယ်ရှင်။